မရိကန်နိုင်ငံညူယောက်မြို့မှာဖမ်းဆီးခံရပြီးတော့အဝတ်အစားတွေကိုချုပ်ပြီးကိုယ်ပမာရှာဖွေခံရတဲ့အိန္ဒိယတန်တမန်ဟာဗီဇာလိမ်လည်မှုနဲ့ကြာသပတေးနေ့ကဆွဲချက်တင်ခံရပြီးတဲ့နောက်မှာတော့အိန္ဒိယနိုင်ငံကိုတောက်ကြနေမှာပြန်သွားခဲ့ပြီဖြစ်ပါတယ်။ဒီကိစ္စကြောင့်အိန္ဒိယနဲ့အမေရိကန်နိုင်ငံကြားတန်တမန်ရေးအငင်းပွားစရာအခြေအနေလည်းဖြစ်ခဲ့ပါတယ်။ဒက်ဗီယန်နီကိုဘရာဂါဒီကိုတန်တမန်ကင်းလွတ်ခွင့်ရုပ်သိမ်းဖို့အမေရိကန်ကတောင်းဆိုခဲ့တာကိုအိန္ဒိယကပယ်ချခဲ့ပြီးတဲ့နောက်သူမဟာအမေရိကန်နိုင်ငံကနေချာသာရီနေမှာပြန်ထွက်ခွာသွားတာဖြစ်ပါတယ်။ကိုဘရာဂါဒီဟာညူယောက်မြို့မှာအိန္ဒိယဒုတိယကောင်စစ်ဝင်ချုပ်အဖြစ်တာဝန်ထမ်းဆောင်နေတာဖြစ်ပါတယ်။ဒါပေမဲ့လည်းချာသာရီနေမှာတော့တန်တမန်ကင်းလွတ်ခွင့်အပြည့်အဝပေးဖို့အတွက်အိန္ဒိယနိုင်ငံကသူမကိုကုလသမဂ္ဂတန်အရာရှိဖြစ်ပြောင်းလဲဖို့တောင်းဆိုခဲ့တာကိုအမေရိကန်တာဝန်ရှိသူတွေကလက်ခံခဲ့ပါတယ်။သူမအနေနဲ့ကင်းလွတ်ခွင့်အပြည့်အဝရခဲ့ပြီးတဲ့နောက်သူမအပေါ်မှာဆွဲချက်တင်နိုင်အောင်ပေးထားတဲ့ကင်းလွတ်ခွင့်တွေကိုပြန်ရုပ်သိမ်းဖို့အမေရိကန်နိုင်ငံသားရင်းဝန်ကြီးဌာနကအိန္ဒိယနိုင်ငံကိုတောင်းဆိုခဲ့ပါတယ်။ဒါပေမဲ့လည်းအိန္ဒိယကဒီတောင်းဆိုချက်ကိုလက်မခံဘဲပယ်ချခဲ့ပါတယ်။သူမအနေနဲ့အမေရိကန်ပြည်ထောင်စုကနေထွက်ခွာသွားပြီမဲ့လည်းသူမပေါ်ဆွဲချက်တင်ထားတာတွေကိုတော့ရုပ်သိမ်းသွားမှာမဟုတ်ဘဲတကယ်လို့သူမအနေနဲ့အမေရိကန်ပြည်ထောင်စုကိုပြန်လာရင်ဒီဆွဲချက်တွေကိုပြန်ပြီးရင်ဆိုင်ရမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရင်းဝန်ကြီးဌာနကပြောထားပါတယ်ခင်ဗျာ။